ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရနာဘာဂနာဟာမြန်မာနိုင်ငံကိုရောက်လာပြီးတော့ရခိုင်ဒေသကိုနှစ်ရက်ကြာတွားရောက်မှာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စတွေအပြင်လက်တလောရခိုင်မှာဖြစ်နေတဲ့စီးရေးချီနေတွေနဲ့ပတ်သက်ပြီးတော့ရခိုင်လူမှုအတိုင်းဝိုင်းကတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးလိမ့်မယ်လို့လည်းမျှော်လင့်ကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်မတ်မီခါကသတင်းပေးပို့ထားပါတယ်ရှင်။
အတွင်းမှုကျုပ်ရဲ့အထူးကိုယ်စားလှယ်ကမနေ့ကတော့သူ့ရဲ့ခုနှစ်ကြိမ်မြောက်ခရီးစဉ်အနေနဲ့ရန်ကုန်မြို့ကိုရောက်လာခဲ့တာပါအစိုးရဘက်ကဒီခရီးစဉ်အသေးစိတ်ကိုတော့သူ့လုံခြုံရေးအရာထုတ်ဖော်ပြောဆိုတာမရှိခဲ့ပါဘူးနိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စီးပွားရေးဦးစီးဌာနကဦးချန်းအေးကတော့သူ့ခရီးစဉ်နဲ့ပတ်သက်လို့ VOA ကိုခုလိုပြောပြလာခဲ့ပါတယ
်ရခိုင်သွားဖို့တော့ရှိပါလားသူလေသူကတော့သူပုံမှန်လာနေလားလေနှစ်လတစ်ကြိမ်လောက်လာနေလားအခုဆိုရင်6 9ကြိမ်လောက်ရှိပြီပေါ့နော်အသေးစိတ်တော့ကျွန်တော်ပြောလို့မရသေးဘူးတော့ကြိုးရင်းကြီးစားရပါလိမ့်ပါတော့လေအဲဒီမှာတော့ဒီသင်္ကန်းရောက်နေမှတင်ပါလားဒီဦးလာမဲ့အပတ်ထမ်းမှဆိုလို့ရှိရင်ဒီဘက်နေပြီးတော့လာဖို့ရှိတယ်ရခိုင်ပြီးလို့ရှိရင်လေအဲနေပြီးတော့လာဖို့ရှိတယ်ဒီမှာရှိတဲ့ဝင်ကြီးတွေပါတယ်တွေ့ဖို့ရှိပါတာအကောင့်ဘက်ကဆိုတာဘယ်လန့်စ်ပေါ့နော်ကျွန်တော်တို့ကတော့ fair treatment ပဲလိုချင်တာဆိုတော့မြင့်မြတ်တက်တာနဲ့ပဲအရှုမြင့်ပေးဖို့ပေါ့နော်ဆိုတော့သူလည်းအဲ့လိုမျိုးစူးစမ်းပြီးဆောင်ရနေတာပဲသူလည်း
သူအနေနဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းတွေ့ရှိချက်တွေကိုကုလသမဂ္ဂလုံခြုံရေးကောင်စီမှအစီရင်ခံစာတင်ပြတော့မှာဖြစ်ပါတယ်။ဒါအပြင်ရခိုင်ခီးစဉ်အတွင်းရခိုင်မှာရှိနေတဲ့မတူညီတဲ့လူအဖွဲ့အစည်းတွေကိုတွေ့ဆုံသွားဖို့ရှိနေပါတယ်။သူနဲ့တွေ့ဆုံမဲ့ရခိုင်မျိုးသားပါတီဌာနချုပ်ကဥက္ကဋ္ဌဦးတာထွန်းလာကတော့တွေ့ဆုံချိန်မှာလက်တလောစစ်ပွဲတွေဖြစ်နေတဲ့ရခိုင်ဒေသအခြေအနေတွေကိုတင်ပြသွားဖို့ရှိပြီးဒီအပေါ်မှာနိုင်ငံတကာဘက်ကအရင်ကထပ်ပိုစိတ်ဝင်စားနိုင်မယ်လို့မျှော်လင့်နေပါတယ်။
ရခိုင်ပြည်နယ်မှာဖြစ်နေတဲ့ဒီပြည်တွင်းစစ်ဖြစ်နေတာမှာကျွန်တော်တို့ဒီရခိုင်ပြည်သူတွေစစ်ပိတ်ဆောင်ဘဝနဲ့အတိတ်ကဟိုဒုက္ခရောက်နေတာလည်းရှိတယ်လေနေရတဲ့အခက်ကြီးဟိုဆော့ရဲတော့ရဲ့အခက်ကြီးရှိနေတာကိုအဲ့အားတွေရှိတယ်ပြီးရင်ကျွန်တော်တို့ဒီပြည်သူဒီတန်တရားနဲ့ဖန်စီစစ်စစ်ခံရတဲ့ဒီအရှင်နေတဲ့မှာဟိုနှိပ်ပန်းနှိပ်စက်မှုတွေရှိတဲ့အရှင်နေရှိတဲ့အတွက်ကြောင့်အဲ့ဒီတို့ဒီကျွန်တော်တို့ဒီအဓိကတော့ကျွန်တော်တို့ဒီပြီးတော့စစ်ဖြစ်နေတဲ့အပေါ်မှာမုံတီးပြီးကျွန်တော်တို့အဓိကထပ်ပြီးတင်ပတ်သွားဖို့စီစဉ်ရှိပါတယ
်မနေ့အင်္ဂါနေ့မှာခီးစဉ်စတင်ခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Christine Bogner ကရခိုင်လွတ်တော်တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံပြီးလက်ရှိတိုက်ပွဲအခြေအနေနဲ့စစ်ဆောင်ဒုက္ခသည်တွေအရေးကိုဆွေးနွေးသွားဖို့လည်းရှိတယ်လို့ကနအူးတင်တွေတော့ရထားပါတယ်ပြီးခဲ့တဲ့အခေါက်လာတုန်းကလည်းသူ့ရခိုင်ခီးစဉ်အတွင်းမှာစစ်ပွဲတွေရစဲရေးရခိုင်ပြည်နယ်တွင်းကတရုတ်စီးပွားရေးအခြေချမှုတွေပေါ်ရခိုင်လူထုရဲ့သဘောထားလက်ရှိအစိုးရရဲ့ယက်တီချက်စစ်ပွဲတွေကြောင့်ဒေသခံတွေကြုံတွေ့နေရတဲ့အခက်အခဲစစ်ရှောင်တွေကိုကူညီရေးအခက်အခဲမတရားအသင်အဥပဒေနဲ့အရေးယူခံရတဲ့အခြေအနေတွေကျေးရွာအုပ်ချုပ်ရေးမှုတွေနှုတ်ထွက်တဲ့အခြေအနေတွေပေါ်တာဆွဲခိုင်းစေတဲ့ဆိုတဲ့သတင်းပေးတာတွေရှိနေတဲ့အခြေအနေတွေကိုတနားီခွဲကြော်ကြာဆွေးနွေးခဲ့တယ်လို့ရခိုင်အမျိုးသားပါတီဘက်ကပြောဆိုထားပါတယ်။နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာရံမျိုးသိန်းကတော့သူ့ခရီးစဉ်ကြောင့်ဖြစ်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီး VOA ကိုခုလိုသုံးသပ်ပြောဆိုလာခဲ့ပါတယ
်။ကျွန်တော်အမြင်ကတော့ဒီကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပေါ့ဒီခရစ်စတင်းဘူဂန်နာရဲ့မြန်မာနိုင်ငံခရီးစဉ်ဟာတော့ဟိုမြန်မာဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်ကောနောက်ပြီးတော့အဲမြန်မာနိုင်ငံနဲ့ပတ်သက်ပြီးနိုင်ငံတကာအတိုင်းဝိုင်းခြားမှာတော့ဖိအားပေးနေတာတွေနောက်ပြီးတော့ဟိုဆွဆွဲပစ်တင်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ရောဟိုမြန်မာအစိုးရလွတ်တော်တော့တတ်မတော်နောက်နိုင်ငံရေးအဖွဲ့အစည်းတွေနေနဲ့ဟိုဖြည့်ရှင်းဖို့အတွက်ပေါ့လေနော်ဟိုအခွင့်အလမ်းကောင်းတစ်ခုလို့မြင်တယ
်တတ်မတော်ထိပ်ပိုင်းကောင်းဆောင်နေတဲ့တွေ့ဆုံမှုရှိနေတဲ့သူဟာရခိုင်ပြည်နယ်မှာလက်ရှိAA ရခိုင်တပ်မတော်နဲ့မြမစစ်တပ်ကြားတိုက်ပွဲတွေပြင်းထန်နေတဲ့အခြေအနေAA နဲ့တွေ့ဆုံဆွေးနွေးပြီးငိမ့်ညက်နဲ့နီလန်းရှာတွေ့ဖို့တင်ပြသွားပဲရှိပေမဲ့တိတိကျကျတော့မသိရသေးပါဘူးကုလသမဂ္ဂအတွင်းဝင်မှုချုပ်ရဲ့မြမနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Mrs. Christine Bogner ဟာကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာတစ်စောင်ကိုအခုဇူလိုင်လဆန်းပိုင်းကတင်သွင်းခဲ့တာရှိခဲ့ပါတယ်။အဲဒီမှာတော့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးကိစ္စအခက်အခဲတွေကိုအဓိကထားပြောခဲ့တဲ့အပြင်မြန်မာနိုင်ငံတွင်းမှာဖြစ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေအပေါ်တာဝန်ရမှုတာဝန်ခံမှုရှိလာစေရေးအတွက်သူ့အနေနဲ့အနီးကပ်စောင့်ကြည့်နေတယ်လို့လည်းပြောဆိုသွားပါတယ်ရှင်။